Dorian Atlantic Hurricane Monai ha Grand Bahama Island ကျွန်းမြောက်ဖြားမှာအင်အားကောင်းကောင်းနဲ့ဆက်ပြီးတော့တိုက်ခတ်နေတာကြောင့် Bahama ကျွန်းစုမှာနေထိုင်နေသူတွေဟာဒီမုန်တိုင်းတံကိုအပြင်းထန်ခံနေရပါတယ်။မုန်တိုင်းကြောင့်လေပြင်းတွေတိုက်ခတ်ပြီးတော့မိုးကြီးကြီးရွာသွန်းတာကြောင့်ရေကြီးရေလျှံတာတွေလည်းဖြစ်နေပါတယ်။ကျွန်းစုတွေမှာတနင်္ဂနွေနေ့ညဘက်စတင်တိုက်ခတ်ခဲ့တဲ့မုန်တိုင်းဟာတနင်္လာနေ့တနေ့လုံးထိခက်ပြေးပြေးသာရွေးရှားတိုက်ခတ်နေတာပါ။ဒီကနေ့အင်္ဂါနေ့မှာတော့မုန်တိုင်းဟာ American ပြည်ထောင်စု Florida ပြည်နယ်ပတ်စီရွေးရှားတိုက်ခတ်နေတယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။ဘာဟာမားဝန်ကြီးချုပ် Hubert Minnis ကဒီမြောက်ပိုင်းဘာဟာမားစ်မှာဘယ်တော့မှမကြုံခဲ့ဘူးတဲ့မုန်တိုင်းကိုရင်ဆိုင်နေရပါတယ်အခုအခါမှာတော့ရှာဖွေရေးကယ်ဆယ်ရေးနဲ့ပုံမှန်တိုင်းပြန်လည်ပတ်နိုင်ဖို့အဓိကထားဆောင်ရွက်မှာပါဒီဒေသမှာနေကြသူတွေကယ်ဆယ်ရေးသမားတွေအတွက်လည်းဆူတောင်းပေးပါဆိုပြီးတော့ပြောပါတယ်တင်းလာနေတင်းတောက်တင်းနဲ့တွေ့ဆိုရမှာ Abaco Island မှာလူ9ဦးတည်ဆုံကြောင်းလည်းသူကအတည်ပြုပြောပါတယ် Grand Bahama ချုံကဒေသခံတွေမုန်တိုင်းဆဲသွားတဲ့အထိအိမ်ထဲမှာနေကြဖို့လည်းသူကတိုက်တွန်းပါတယ်American Hurricane Monai Center ကတော့ Dorian Monai ဟာပြင်းအားအဆင့်5အကောင်းဆုံးအနေထားကနေအဆင့်4ထိရော့ကျသွားပြီမဲ့အင်္ဂါနေ့မနက်ပိုင်းထိလေတိုက်နှုန်းပြင်းအားတနာယီကို195ကီလိုမီတာနှုန်းထိတိုက်ခတ်နေတယ်လို့ဆိုရတယ်။ Monai ဟာအင်္ဂါနေ့နောက်ပိုင်းမှာ Florida အရှေ့ဘက်ကမ်းရိုးတန်းကိုတိုက်ခတ်နိုင်ပြီးဒီဗုဒ္ဓဟူးနဲ့ဂျာတာရီနေတွေမှာတော့ Georgia နဲ့ South Carolina ပြည်နယ်တွေကိုဝန်းရောက်နိုင်တယ်လို့ခန့်မှန်းထားတာကြောင့်အဲ့ဒီဒေသခံတွေကိုအာဏာပိုင်တွေကပြောင်းရွှေ့ပေးနေပါတယ်။American တမန်တော် Donald Trump ကလည်းမုန်တိုင်းသတိပေးချက်တွေကိုတီတာမှရေးသားနေသလိုမုန်တိုင်းဝင်ရောက်မဲ့ Georgia တောင်နဲ့မြောက် Carolina ပြည်နယ်အုပ်ချုပ်ရေးမှုတွေနဲ့တွေ့ဆုံပြီးတော့ကယ်ဆယ်ရေးအစီအစဉ်တွေအတွက်တိုင်ပင်ဆွေးနွေးခဲ့ပါတယ်ခင်ဗျာ